Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ် August လ25ရက်တနင်္လာနေ့မနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒချက်ပါရှင
်မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ကြားမယ်နိုင်ငံတကာသတင်းတွေမှာဆိုရင်အရေးပါတဲ့သတင်းတွေကတော့ဆီးရီးယားနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်ကိုအစ္စလာမစ်တပုံတွေကပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်အစ္စရေးထောက်လှမ်းရေးလေယာဉ်တစ်စီးကိုအီရန်ကပစ်ချလိုက်တယ်ဆိုပြီးတော့ကြေညာပါတယ်အစ္စရေးကတနင်္ဂနွေနေ့မှာပြုလုပ်တဲ့ထပ်မံတိုက်ခိုက်မှုမှာဟားမတ်အဖွဲ့ရဲ့အရေးပါတဲ့ခေါင်းဆောင်တဦးတည်ဆုံသွားပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းနဲ့အတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့အာရှဒေသမှာလေဆီးပြေဒုက္ခသည်တွေတိုးများလာတဲ့အခြေအနေနဲ့ပတ်သက်ပြီ
း very worrying and the fact that I think the situation that it's not going to stop now since the 10th of August we notice again
လူခွေရေလှူရှားသူတို့ရဲ့အခုလိုပြောကြားချက်တွေနဲ့တူတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားတနိုင်ငံလုံးပြစ်ခတ်ရစဲရေးဆွေးနွေးမှုဟာဘာကြောင့်ကြန့်ကြာနေရတာပါလဲအဓိကဘလို့အချက်တွေကြောင့်လဲဆိုတဲ့အပေါ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌနဲ့မြင်းမြန့်ချက်တွေကိုလည်းအပတ်စဉ်တင်ဆက်နေကြမြမဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံနားဆင်ကြရပါမယ်ဒုတိယပိုင်းအစီအစဉ်မှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါဒီစီဇန်တွေကိုအလှည့်မပေးခင်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကိုစုံဝင်းလိုက်ကကြေညာပေးပါမယ်ရှင
်စီးရီးယားနိုင်ငံအတွင်း2012ခုနှစ်ကဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်တယောက်ကိုအစ္စလာမစ်တပုံတွေကပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်တခြားအမေရိကန်နိုင်ငံသားသတင်းတောက်တဦးကိုခေါင်းဖြတ်တက်ခဲ့ပြီးတော့မကြခင်ရက်ပိုင်းအတွင်းမှာအခုလိုလွှတ်ပေးလိုက်တာဖြစ်ပါတယ်ပြန်ပေးဆွဲထားသူတွေကအမေရိကန်သတင်းတောက်ပီတာတီယိုကာတစ်ကိုတနင်္ဂနွေနေ့မှာကုလသမဂ္ဂကုစလေရဲ့လက်ကိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့သူ့ကိုပြန်လွှတ်ပေးလိုက်တဲ့အချိန်ဤအသေးစိတ်ကိုတော့မသိရသေးပါဘူး။သူ့ကိုဖမ်းဆီးထားစဉ်ထွက်ပေါ်လာတဲ့ဗီဒီယိုထဲမှာတော့ကာတစ်ကသူဟာအမေရိကန်ပြည်ထောင်စုအရှေ့မြောက်ဒေသမှာရှိတဲ့မက်ဆီချူးဆက်စ်ပြည်နယ်ဘော့စတွန်မြို့ကသတင်းတောက်တယောက်ဖြစ်တဲ့အကြောင်းသူ့ကိုကောင်းမွန်စွာထားရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံမှာအခြေစိုက်တဲ့သတင်းတောက်များအကာအကွယ်ပေးရေးကော်မတီ CPJ ကတော့စီးရီးယားနိုင်ငံမှာသတင်းတောက်စုစုပေါင်း20ဝန်းကျင်ပျောက်ဆုံးနေခဲ့ပြီးအဲ့ဒီထက်မှာကာတစ်ဟာတယောက်အပါဝင်ဖြစ်တယ်လို့ပြောပါရယ်ကာတစ်ကိုပြန်လွှတ်ပေးလိုက်တဲ့အပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကကြိုဆိုလိုက်ပြီးစီးရီးယားနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားဒဇာဂန်တွေလွတ်မြောက်ရေးအတွက်စစ်ရေးတန်တမာနီလန်ထောက်လှမ်းရေးအဆက်အသွယ်စတဲ့နီလန်မျိုးစုံနဲ့ကြိုးပမ်းနေပါတယ်လို့ပြောဆိုလိုက်ပါရယ်ခင်ဗျာ
အီရန်နိုင်ငံနတ်တန်စ်မျိုးကပင်မနျူကလ িয়ার သတ်စင်ဆက်ယုံနာကိုကတ်လာတဲ့အစ္စရေးရဲ့ထောက်လှမ်းရေးအဝေးသင်းယင်ကိုပစ်ချလိုက်တယ်လို့အီရန်ဒေါ်လာရေးအဆောင်တက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ရေဒါအောက်ကနေပြန်တန်းနိုင်တဲ့ stealth drone ယင်ကိုမြေပြင်ကနေဝဟင်ပစ်ဒုံးကျင်နဲ့ချိန်ရွယ်ထားခဲ့ပြီးတေဟရန်မြို့တော်ကနေမိုင်190နီးပါးအကွာလောက်မှာတည်ရှိတဲ့နျူကလ িয়ার ဆက်ယုံတားမြစ်နယ်မြေကိုမွေရောက်ခင်မှာပဲပစ်ချလိုက်တာလို့အီရန်တပ်ဖွဲ့ကပြောပါတယ်။ပဲချိန်မှာပြစ်ချလိုက်တာလဲအဲ့ဒီမောင်းသူမဲ့ယင်ဟာအစ္စရေးရဲ့ယင်ဆိုတာဘယ်လိုသိတယ်လဲဆိုတဲ့အချက်တွေကိုတော့ကြီးညာချက်မှာထည့်သွင်းဖော်ပြထားခြင်းမရှိပါဘူးအစ္စရေးကတော့ဒီလိုမျိုးနိုင်ငံသားကထုတ်ပြန်တဲ့သတင်းတရအပေါ်မှာဘာမှအမှတ်ချက်မပေးလို့ဘူးလို့တုံ့ပြန်ခဲ့ပါတယ်နတ်တန်စနျူကလ িয়ার ဆက်ယုံမှာယူရေနီယံတန့်စင်ဖို့အတွက်ဘ ਹੁ ခွာအားဆက်16,000ကျော်တပ်ဆင်ထားတာဖြစ်ပါတယ်အီရန်နိုင်ငံဟာအစ္စရေးကိုနိုင်ငံအဖြစ်ယက်တီကွင်းကိုအသိမှမပြုသလိုအစ္စရေးကလည်းအီရန်ရဲ့နျူကလ িয়ার ဆက်ယုံတွေကိုတိုက်ခိုက်မယ်လို့မကြာခဏချင်းကြောက်ပြောဆိုနေတာဖြစ်ပါတယ်
။အစ္စရေးနိုင်ငံကဟားမတ်အဖွဲ့ရဲ့ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားပြီးတော့တနင်္ဂနွေနေ့ကတိုက်ခိုက်မှုပြုလုပ်ခဲ့ရမှာအကြမ်းဖက်မှုကိစ္စတွေမှာအသုံးပြုတဲ့ရန်ပုံငွေကြီးအပြောင်းလဲတွေကိုအဓိကကင်တွင်နေသူတဦးတည်ဆုံသွားပါတယ်။ဂါဇာမြို့တော်မှာတောင်းနေတဲ့ကားတစ်စီးကိုလေကြောင်းကနေတိုက်ခိုက်ခဲ့စဉ်အတွင်းမိုဟာမက်အယ်ဂူတည်ဆုံသွားခြင်းကြောင့်အစ္စရေးစစ်ဖက်ကပြောဆိုပါတယ်ဒါဟာဟားမတ်အဖွဲ့ရဲ့စစ်ဖက်ဆိုင်ရာအကြီးအကဲ၃ယောက်တည်ဆုံသွားခဲ့တဲ့တိုက်ခိုက်မှုပြုလုပ်ပြီးရပိုင်းအကြမ်းမှာထပ်မံပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်အခုတည်ဆုံသွားတဲ့အယ်ဂူဟာဟားမတ်စစ်သွေးကြွအဖွဲ့ရဲ့အဓိကအရေးကြီးတဲ့ခန္ဓာကနေလှုပ်ရှားနေသူတဦးဖြစ်တယ်လို့အစ္စရေးကပြောပါတယ်သူဟာငွေတွေကိုတနေရာကနေတနေရာလွှဲပြောင်းတဲ့တာဝန်ကိုယူထားရပြီးဂါဇာမှာအခြေစိုက်တဲ့အကြမ်းဖက်အုပ်စုအတွက်အခြေခံလိုအပ်ချက်တွေတည်ဆောက်ပေးနေသူဖြစ်ပါတယ်အဲ့ဒီထဲမှာအစ္စရေးနိုင်ငံကိုတိုက်ခိုက်ဖို့အတွက်အသုံးပြုဖို့ဥမင်လှန်ကောင်းဖောက်လုပ်တဲ့ကိစ္စတွေလည်းပါဝင်တယ်လို့ဆိုပါတယ်။တနင်္ဂနွေနေ့အစ္စရေးကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပြီးတဲ့နောက် အခင်းဖြစ်တဲ့နေရာအနီးမှာရှိတဲ့မျက်မြင်သက်သေတွေအစိုးရပျက်စီးနေတဲ့ကားအတွင်းမှာအမေရိကန်ဒေါ်လာငွေစက်ကူတွေတွေ့ရတယ်လို့ပြောပါတယ်ခင်ဗျာ
။အာဖရိကတိုက်အလယ်ပိုင်းကွန်ဂိုနိုင်ငံမှာအီဗိုလာဗိုင်းရပ်စ်ပိုးကူးစက်ပြီးသေဆုံးသူ2ဦးရှိသွားပြီဖြစ်ကြောင်းကွန်ဂိုကျန်းမာရေးဝန်ကြီးကအတည်ပြုပြောကြားလိုက်ပါတယ်။အီဗိုလာဗိုင်းရပ်စ်ပိုးကူးစက်နေသူ10ဦးကိုသူ့နိုင်ငံအတွင်းဆန်းသက်တွေ့ရှိခဲ့တယ်လို့ကွန်ဂိုကျန်းမာရေးဝန်ကြီးဖဲလစ်ကာဘန်ဂေနွန်ဘီကတင်းငွေနေမှာပြောပါတယ်။တချိန်တည်းမှာပဲဆီရာလီယွန်နိုင်ငံမှာအီဗိုလာဗိုင်းရပ်စ်ပိုးကူးစက်နေတယ်ဆိုတဲ့ဗြိတိသျှနိုင်ငံသားကိုဗြိတိသျှနိုင်ငံကိုပြန်လည်တည်ဆောင်သွားပြီဖြစ်ပါတယ်။သူ့ကိုလန်ဒန်မြို့မှာရှိတဲ့ Royal Free ဆေးရုံမှာတရားခွဲထုတ်ပြီးတော့စစ်ကူတာပေးသွားမှာဖြစ်ပါတယ်။လိုင်ဘေးရီးယားနိုင်ငံမှာအီဗိုလာရောဂါပိုးကူးစက်ခံခဲ့ရတဲ့အမေရိကန်နိုင်ငံသား2ဦးဟာလည်းအမေရိကန်နိုင်ငံမှာစစ်ကူတာမှုခံယူပြီးနောက်အခုပြန်လည်ကောင်းမွန်လာပြီဖြစ်ပါတယ်။အဲ့ဒီအမေရိကန်အီဗိုလာဝေဒနာရှင်2ဦးတည်းက2ဦးဖြစ်တဲ့ဒေါက်တာကန့်ဘရန်ဒလေး2ဦးတည်းစစ်ကူတာမှုခံယူပြီးပြန်လည်ကောင်းမွန်လာတာမဟုတ်ပါဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြားနေမှာ Twitter လိုမှုကွန်ရက်ကတစဉ်သတင်းထုတ်ပြန်ပါတယ်။အာဖရိကတိုက်ကအီဗိုလာဗိုင်းရပ်စ်ကူးစက်ခံခဲ့ရသူ3ဦးဟာပြန်လည်ကောင်းမွန်လာတာကိုမှတ်တမ်းတင်ထားတဲ့ဗီဒီယိုကိုအင်တာနက်မှာကြည့်ရှုနိုင်တဲ့လိပ်စာကိုလည်းအဲ့ဒီ WHO ရဲ့ Twitter ကထုတ်ပြန်တဲ့အချက်လက်ထက်မှာဖော်ပြထားပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6.85နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းအစီအစဉ်ကတင်းလာနေနနခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းခရိုင်အတွင်းမှာလူ၈ယောက်ကိုတေတံပေးကွပ်မြူလိုက်တဲ့အကြောင်းထုတ်ပြန်ကြီးညာပါတယ်။အဲ့ဒီလူတွေဟာအကြမ်းဖက်တိုက်ခတ်မှုနဲ့ပြစ်ဒဏ်စီရင်ချက်ချခံထားရသူတွေဖြစ်တယ်လို့လည်းဆိုပါတယ်။အဲ့ဒီထဲက3ယောက်ဟာပြီးခဲ့တဲ့နှစ်ကမြို့တော်ပေကျင်းမှာရှိတဲ့တင်ရန်မင်းရင်ပင်ကိုအသေးခံဘုံခွဲတိုက်ခိုက်ဖို့စီစဉ်ခဲ့သူတွေဖြစ်တယ်လို့ပြောပါတယ်။တေးရန်အပြစ်ပေးခံရသူတွေကျူးလွန်ခဲ့ကြတဲ့ပြစ်မှုတွေထဲမှာဖောက်ခွဲပစ္စည်းတွေထုတ်လုပ်မှုအစိုးရအရာရှိတွေကိုတပ်ဖြတ်မှုအကြမ်းဖက်အဖွဲ့တီထောင်မှုစူးစမ်းမှုစတဲ့လုပ်ရက်တွေပါဝင်တယ်လို့နိုင်ငံပိုင်ရှင်ဟွာသတင်းဌာနကထုတ်ပြန်ပါတယ်။သူတို့အားလုံးဟာဝီဂါမွတ်စလင်အမျိုးသားတွေဖြစ်ကြပြီးတော့သူတို့ဟာတစားတစားတိုးမြင့်ပြီးအကျန်းဖက်ခွဲထွက်ရေးလှုပ်ရှားမှုကိုလုပ်ကင်နေကြသူတွေဖြစ်တယ်လို့ဆိုပါတယ်။တေရန်ကွတ်မြက်စီရင်မှုတွေကိုရှင်ကျန်းခရိုင်အတွင်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကပြုလုပ်ခဲ့တယ်လို့ဆိုပါတယ်။တရုတ်ရဲတပ်ဖွဲ့ကရှင်ကျန်းခရိုင်အတွင်းလူတွေရာနဲ့ချီပြီးတော့ဖမ်းဆီးခဲ့ပြီးဒါဇင်နဲ့ချီတဲ့သူတွေကိုကာလရှည်ကြတဲ့ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။တရုတ်အစိုးရကတော့ပြည်ပကနေထောက်ခံမှုပေးထားတဲ့တိုက်ခိုက်ရေးသမားတွေဟာရှင်ကျန်းကိုအရှိတာဂစ္စတန်လို့ခေါ်တဲ့တီးကြလွတ်လပ်တဲ့တိုင်းပြည်တစ်ခုထူထောင်လူသူတွေကိုချေမှုန်းရေးတွေလုပ်နေရတယ်လို့ပြောဆိုပါတယ်ခင်ဗျာ
။တရုတ်ကမ်းခြေအလွန်မှာကင်းလက်နေတဲ့အမေရိကန်စစ်သင်္ဘောအနီးကပ်ပြီးတရုတ်တိုက်လေယာဉ်ဒဇင်အင်္ဂါနေ့ကပြန်တန်းခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဆွတ်ဆွတ်ပြောဆိုတာဟာအချင်းမြင့်မရှိဘူးဆိုပြီးတရုတ်အစိုးရကပယ်ချလိုက်ပါတယ်။တရုတ်တိုက်လေယာဉ်အနေနဲ့လုံခြုံစိတ်ချရတဲ့အကွာအဝေးမှာပဲပြန်တန်းခဲ့တဲ့အကြောင်းကြီးမားလာတဲ့အမေရိကန်စစ်သင်္ဘောတွေကသာတရုတ်နိုင်ငံရဲ့လေကြောင်းနဲ့ရေကြောင်းဆိုင်ရာအန္တရာယ်ဖြစ်စေလောက်တဲ့အထိအနီးကပ်ခုံပေါင်းနေခြင်းဖြစ်ကြောင်းတရုတ်အစိုးရပိုင်းစင်ဟောသတင်းမှရေးသားဖော်ပြထားပါတယ်။တရုတ်တိုက်လေယာဉ်အဲ့ဒီလိုပြန်တန်းမှုဟာလိုက်နာဆောင်ထည့်ရမယ့်နိုင်ငံတကာဥပဒေဒီနဲ့ညီညွတ်ချင်းမရှိတဲ့အတွက်တင်မော့ပေါ်ပါလာတဲ့ဝန်လန်းတွေရဲ့လုံခြုံရေးကိုစိုးရိမ်ရကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကတောက်ကြနေမှာထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ
်။တောက်ကြနေကစပြီးတော့ Mediterranean ပင်လယ်ပြင်အတွင်းကနေရွှေပြောင်းအခြေချဖို့ကြိုးပမ်းသူ3500ကိုကယ်တင်ခဲ့ရပြီးတည်ဆုံးတဲ့သူ18ဦးရဲ့အလောင်းတွေကိုတွေ့ရှိခဲ့ရတယ်လို့အီတလီအာဏာပိုင်တွေကပြောဆိုပါတယ်။ရွှေပြောင်းအခြေချဖို့ကြိုးစားသူတွေဟာလီဗျားနိုင်ငံနဲ့တခြားမြောက်အာဖရိကဒေသကရောက်လာကြသူတွေဖြစ်တယ်လို့ဆိုပါတယ်။မနှစ်တုန်းကလည်းအီတလီနိုင်ငံကိုလူပေါင်း1,000,000လောက်ရောက်ရှိလာခဲ့တာပါ။ဥရောပတမကပြည်ထောင်ရေးကော်မရှင်နာမင်းကြီးစီစီလာမလန်စတောမ်ကတော့ရွှေပြောင်းအခြေချဖို့ကြိုးပမ်းကြသူတွေတည်ဆုံးမှုတွေရှိတယ်ဆိုတာကိုသိရတဲ့အတွက်တုံ့လုံးခြောက်ခြားမှုဖြစ်ရတဲ့အကြောင်းပြောဆိုပါတယ်။ဥရောပတမကအနေနဲ့ရွှေပြောင်းအခြေချဖို့ကြိုးစားသူတွေကိုကူညီထောက်ပံ့မှုနဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာအီတလီနိုင်ငံကိုအကူအညီပေးသွားဖို့ရှိတယ်လို့ပြောပါတယ်။အီတလီအစိုးရဟာပင်လယ်ပြင်တွင်းကိုရေကြောင်းနဲ့လေကြောင်းကနေကင်းလှည့်ဖို့အတွက်တစ်လကိုအမေရိကန်ဒေါ်လာ73သန်းအသုံးပြုနေရပါတယ်ခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာ25နှစ်အတွင်းအပြင်းထန်ဆုံးမြေငလျင်လှုပ်သွားခဲ့တဲ့အတွက်အဲ့ဒီဒေသကိုအရေးပေါ်အခြေအနေအဖြစ်ပြ ြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကကြေညာလိုက်ပါတယ်။ပြင်အား6ရှိတဲ့ငလျင်တစ်ခုတင်းငွေနေ့ညလယ်ပိုင်းမှာလုတ်သွားတဲ့အတွက်လူတွေအိမ်ထဲကထွက်ပြေးကြရပြီးစတိုးဆန်တွေကပစ္စည်းတွေလည်းအောက်ကိုပြုတ်ကျကုန်တယ်လို့ဆိုပါတယ်။ငလျင်ကြောင့်လူပေါင်း100ကျော်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ငလျင်ဟာပြည်နယ်မြို့တော်ဆာခရမန်တိုနဲ့ဆန်ဖရန်စစ္စကိုမြို့အကြားကိုဗဟိုပြုလုတ်သွားခဲ့တာလို့ဆိုပါတယ်။ပျက်စီးဆုံးရှုံးမှုအများစုဟာကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဝိုင်းနေအထွက်များပြီးရှုကင်းတာယာလာပါတဲ့နာပါမြို့အနီးဝန်းကျင်မှာဖြစ်သွားခဲ့တာပါ။
သတင်းတွေကိုဥဆက်မိုးဝင်းနဲ့ကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာသတင်းဆောင်မတဲ့ပုဒ်ကိုအရင်လှည့်ပေးပါရစေ။ကုလသမဂ္ဂကထုတ်ပြန်ခဲ့တဲ့စီရင်ခံစာသည့်အရာလှေစည်းပြေဒုက္ခတဲ့အရေးအတွက်ဟာတိတိတသားကြီးကိုမြင့်တက်လာတယ်လို့ဆိုပါတယ်။ဒီထဲကအများစုကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ဒေသတစ်ဝိုက်ကနေထွက်ပြေးကြသူတွေဖြစ်ပါတယ်။လေစည်းပြေဒုက္ခတွေတွေအထူးသဖြင့်မြန်မာနိုင်ငံတွင်ညှဉ်းပန်းနှိပ်စက်မှုတွေခံနေကြရပြီးညစ်ပတ်ဆုပ်ပြက်နေတဲ့ဒုက္ခတွေစခန်းတွေကနေထွက်ပြေးလာကြမဲ့ရိုဟင်ဂျာတွေထပ်ပြီးတော့တိုးများလာမှာကိုလူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်။အသေးစိတ်ကိုတော့ VOE သတင်းတော်ရွန်ကော်ပန်ကဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။ဦးဆတ်မိုးဝေကဆက်ပြီးတော့ပြောပြပေးပါမယ်။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာအရ2013ခုနှစ်ဇွန်လကနေ2014ခုနှစ်ဇွန်လအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်ဒေသကနေပင်လယ်ကိုဖြတ်ပြီးတော့ရေလန်းခီးကနေထွက်ပြေးကြတဲ့ဒုက္ခသည်တွေအရေတက်ဟာ 9,300 ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ဒီရေတွက်ဟာမနှစ်ကတည်းက60ရာခိုင်နှုန်းတိုးများလာတယ်လို့ဆိုရမှာပါ။အခုနှစ်ပထမ6လအတွင်းမှာတင်ထွက်ပြေးသူရေတွက်ဟာ 2,000 ကျော်ရှိပါတယ်။သူတို့ဟာထိုင်းနဲ့မလေးရှားနေဆက်ဒါမှမဟုတ်အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေစီကိုဥတီပြီးတော့ထွက်ပြေးကြတယ်လို့ဆိုပါတယ်။ဒီလိုထွက်ပြေးကြဖို့ခရီးမစခင်အချိန်တွေကပင်လယ်ပြင်နဲ့ရောက်ရင်သူတို့မှာအသက်အန္တရာယ်နဲ့ရင်ဆိုင်ကြဖို့ရှိတယ်ဆိုတာကိုကြိုးပြီးတော့သိထားကြပြီးသားဖြစ်တယ်လို့မြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုဟင်ဂျာတွေရဲ့အရေးလိလာသူတေသနာလုပ်နေတဲ့လူခွင့်ရေးလှုပ်ရှားသူခရစ်လီဝါကပြောပါတယ
်။ Very worrying and the fact that I think the situation that it's not going to stop now since the 10th of
August အရင်ကိုစိုးရိမ်စရာကောင်းပါတယ်အမှန်တိုင်းပြောရရင်ဒီအခြေအနေကမရက်သွားပါဘူး August 10ရက်နေ့ကလေးကအချိန်တိုကာလတစ်ခုအတွင်းလေတွေတော်တော်များများထွက်ဖို့ရှိနေတယ်ဆိုတာကျွန်မတို့သတိပေးခဲ့ပါတယ်အတိတ်ဘယ်ကတော့အခုရာသီဟာပင်လယ်ပြင်မှာခီးသွားလို့ကောင်းတာကြောင့်ဖြစ်ပါတယ
်လူပေါင်း100ကျော်လောက်ဟာပင်လယ်ပြင်အတွင်းမှာလေပြက်ပြီးတော့တည်ဆုံးခဲ့ကြပြီးတခြား 9,000 ကျော်လောက်ကတော့ဒေသတွင်းမှာရှိတဲ့အချင်းစခန်းတွေမှာထိန်းသိမ်းခံနေကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေသကနေထွက်ပြေးကြတဲ့လှေစည်းပြေးဒုက္ခသည်တွေကယာကနန်းရှိသူတွေကတော့ဩစတြေးလျနိုင်ငံကိုရောက်ရှိဖို့အတွက်ကြိုးပမ်းအားထုတ်ကြပါတယ်။ဩစတြေးလျနိုင်ငံကလည်းဒုက္ခသည်တွေသူ့နိုင်ငံရဲ့ကမ်းခြေကိုဆက်ရောက်မလာနိုင်အောင်မူဝါဒချမှတ်ထားပါတယ်။အဲ့ဒီထဲကနီလန်းတစ်ခုကတော့အနီးနားကပ်လာတဲ့လှေတွေကိုကြားဖြတ်ဟန်တားပြီးတော့ဒုက္ခသည်တွေကိုကမ်းလွန်မှာရှိတဲ့နာရုစခန်းမှာထိန်းသိမ်းထားလိုက်တဲ့နီလန်းဖြစ်ပါတယ်။ထွက်ပြေးလာသူအများစုဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်ကြပါတယ်။သူတို့ဟာအကျန်းဖက်တက်ခိုက်ခံရတာနှိမ်ချဆက်ဆံခံရတာတွေကြုံခဲ့ရတယ်လို့ဆိုပါတယ်2012ခုနှစ်အတွင်းဘာသာရေးဆန်တဲ့အကျန်းဖက်တက်ခိုက်မှုတွေအတွင်းမှာလူပေါင်း280တေဆုံးပြီးတော့ရိုဟင်ဂျာအများစုပါတဲ့လူပေါင်း3,400လောက်ဟာဒုက္ခသည်စခန်းတွေမှာခိုလုံနေကြရပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကလည်းမြန်မာနိုင်ငံအနောက်ဖက်ခြမ်းကဒုက္ခသည်စခန်းတွေရဲ့အခြေအနေဟာတော်တော်ကိုစိတ်ပျက်စရာကောင်းတယ်လို့ပြောခဲ့ပါတယ်လူခွင့်ရေးလှုပ်ရှားသူလီဝါကတော့ဒုက္ခသည်တွေဟာသူတို့ကိုတည်ဖို့ပေးနေတဲ့လူတွေရဲ့လက်ထက်မှာအကျန်းဖက်မှုတွေမကြာခဏကြုံရလေရှိသလိုအစာအာဟာရချိုးတက်မှုတွေနဲ့လည်းကြုံရလေရှိတယ်လို့ပြောပါတယ်။ဖြစ်ပွားနေတဲ့အရေးခင်းတဲ့ပတ်သက်ပြီးတော့ဒေသဆိုင်ရာအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုကလည်းအားနည်းတယ်လို့ဆိုပါတယ
်။ One of the problem of course is the fact that the country in the region I mean
the region တွေကတခုကတော့ဒေသဆိုင်ရာကနေဒီပြဿနာကိုဂရုမစိုက်တာပါပဲ။အကာအကွယ်ဆိုတာကလည်းနည်းနည်းပါးပါးလောက်သာပေးထားတာပါ။မြင်းတဲ့အတိုင်းပါပဲ။ဒီလူတွေတဲကအများစုရဲ့လမ်းဆုံးဟာမလေးရှားနိုင်ငံဖြစ်တယ်လို့ထိုင်းနိုင်ငံမှာဖန်ခန့်နေကြရတာလည်းရှိပါတယ်။အခုလောလောဆယ်ကိုထိုင်းနိုင်ငံကအချုပ်ခန်းတွေထဲမှာအများပြားရှိနေပါတယ်။နောက်လာမဲ့သတင်းဘက်တွေလရီအတွင်းပုံများလာဖို့ပဲရှိပါတယ်
။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမှာဟာမင်းကြီးယုံကတော့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်တွေအတွက်ကျမ်းမာရေးနဲ့ပညာရေးအပါအဝင်ကူညီထောက်ပံ့မှုတွေပေးနေတယ်လို့ဆိုပါတယ်ခင်ဗျာ
။ဒေါ်
ောတာရှင်များရှင်အီဘိုလာဗိုင်းရပ်စ်လို့ကူးစက်မြန်ရောဂါအန္တရာယ်တွေကိုကာကွယ်ဖို့မြန်မာနိုင်ငံရဲ့လူမှုကျန်းမာရေးလုပ်ငန်းမှာအဆင်သင့်ဖြစ်နေပါပြီလားကျန်းမာရေးအတွက်ဆောင်ရွက်ရှောင်ရွက်ကိစ္စတွေရောလူမှုကြားဘလောက်ထိဖြန့်ကျက်နိုင်ပါပြီလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လီလိုင်းစီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလူတွေသောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်သောတာရှင်တွေကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်တော်တာရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ထပ်မံတိုက်တွန်းပါစေရှင်။ VOA ကနေတနင်္လာနေ့မနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါမယ်ရှင်။အရင်ဆုံးအားဆင်ကြရမှာကမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ပါ။ဒီစီစဉ်မှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားငြိမ်းချမ်းရေးဆွေးနွေးမှုတွေမှာလူမှုအခြေပြုလူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေပါဝင်နိုင်ရင်ပိုကောင်းမယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂမ်ရောင်အောင်ခန်းကပြောပါရယ်နိုင်ငံရေးဆွေးနွေးမှုတွေတကယ်အလုတ်ဖြစ်ဖို့အတွက်ယုံကြည်မှုတည်ဆောက်ဖို့လိုအပ်ပြီးစစ်တပ်ဘက်ကတပ်တွေစုပ်ပေးဖို့လည်းလိုအပ်တယ်လို့သူကဆိုပါရယ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂမ်ရောင်အောင်ခန်းကိုကိုစုံဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါရယ်ရှင်
ကောင်းရောအောင်ခန်းအခုလိုဗီဒီယိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဆိုတော့အခုမကြားခင်မှာဂျာပြရွက်ကောက်ပွဲတွေလုပ်တော့မယ်ဆိုတော့အိုးကောင်းရောအောင်ခန်းတို့ပါတီအနေနဲ့ဂျာပြရွက်ကောက်ပွဲမှာဝင်ဖို့အစီအစဉ်ရှိပါလားခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကချင်ပြည်မှာရှိတဲ့လစ်လတ်နေတဲ့နေရာအားလုံးကျွန်တော်ဝင်ရောက်ဖို့အစီအစဉ်ရှိပါတယ်အထူးဖြင့်ဝိုင်းမော်ဖကမိုးကောင်းဗမော်ဒီဒေသ၄ခုမှာရှိပါတယ်အဲတကယ်လို့များကျွန်တော်ကိုအဲစံဘရာဘုံနဲ့အကြံရောင်ပါခွင့်ပြုမယ်ဆိုတာအကုန်လုံး6နေရပေါ့ကျွန်တော်ဒီဟာဝင်ဖို့အစီအစဉ်လုပ်ထားပါတယ
်ကချင်ပြည်နယ်မှာအထူးသဖြင့်ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ငါကချင်နိုင်ငံရေးပါတီတွေဖွဲ့ခွင့်မရတာဒေါက်တာတူကြရုံအနေနဲ့နိုင်ငံရေးပါတီဖွဲ့ဖို့အကြင်ကြီးစူးစမ်းရဲခွင့်ပြုချက်မကြခဲ့ဘူးဦးကွန်မရအောင်ခန်းတို့လည်းတော်တော်လေးစူးစမ်းခဲ့ရတယ်နိုင်ငံရေးပါတီဖွဲ့ဖို့ဆိုတော့ဘလို့အခက်အခဲတွေရှိခဲ့တယ်လဲဘာကြောင့်မို့များအဲ့လိုမျိုးနိုင်ငံရေးပါတီဖွဲ့ဖို့ကချင်ပြည်နယ်မှာမှအထူးတလဲဒီလိုမျိုးအခက်အခဲတွေဖြစ်နေရတာ
အလွန်ခဲ့တဲ့အချိန်မှာတော့ကျွန်တော်ဒီအတိကတော့ KIO ကိုသူတို့အနေနဲ့သူတို့လိုချင်တဲ့ပုံစံမျိုးနဲ့သွားချင်တယ်အခက်ခဲဖြစ်တယ်ဒါကြောင့်မို့ဒီလွန်ခဲ့တဲ့အချိန်မှာတော့ KSPP ပါတီကိုဖွဲ့ခွင့်မပြုဘူးဒါပေမဲ့အခုနောက်ပိုင်းမှာတော့အကုန်လုံး register လုပ်တဲ့ချင်းပါတီအားလုံးလောက်နှီးပါ register ဖွဲ့ခွင့်ရပါတယ
်ဆိုတော့နိုင်ငံရေးဟိုပေါ့ campaign တွေဒီစီရင်ရေးလုပ်တဲ့အလုပ်ငန်းတွေမှာဟောအခက်အခဲရှိသလားဘလို့အခက်အခဲတွေရှိသလဲအဆင်ပြေရလား
ဘလို့အဲအခုလောလောဆယ်တော့ကျွန်တော်တို့ဒီအဲမြင်ကျင်းနာနဲ့နှီးစက်တဲ့နေရာမှာတွေအခုလုံးသွားနေပါတယ်တိတ်တော့အခက်အခဲမရှိဘူးဒါပေမဲ့ဒီတခြားဒီတိုက်ပွဲဖြစ်တဲ့ဒေတာမျိုးမှာဆိုရင်ကျွန်တော်သွားဖို့နည်းနည်းခက်ခဲတယ်ဥပမာဒီမန်စီဒေတာမွန်မော့အဲပမော့ပဲသွားမှာဆိုနည်းနည်းအခက်အခဲရှိတယ်ဆွန်ဘရာဘုံပဲသွားမယ်ဆိုလည်းနည်းနည်းအခက်အခဲရှိပါတယ်
။အခက်အခဲရှိတယ်ဆိုတာဘယ်လိုပုံစံမျိုးလဲခင်ဗျ။သွားလာဖို့မရတာလားဒါမှမဟုတ်လို့ရှင်လဲသူတို့ကကန့်သတ်ချက်တွေထုတ်ပြန်ထားတာလား
။အဲကန့်သတ်ချက်ရေလို့မဟုတ်ဘူးဒါပေမဲ့တိုက်ပွဲဖြစ်တယ်ဆိုတော့လုံခြုံရေးကိုကျွန်တော်ကြည့်ရတယ်ဒါကြောင့်မို့လဲတခါလေးကြာရင်ဒီဟာကိုကြည့်မှသွားရတယ်ဒါကြောင့်နည်းနည်းတိုက်ပွဲအခြေအနေပေါ်မှာမူတည်မှသွားနေရတယ
်။ဟုတ်ကဲ့ဆိုတော့ဒီနှစ်ကြာပြရွက်ကောက်ပွဲပြီးရင်2015ရွက်ကောက်ပွဲလဲဒါဝင်မယ်ဆိုတော့အထူးရွက်ကောက်ပွဲမှာလည်းဝင်ဖို့တော့ကျွတ်တင်ပြစမှုတွေလုပ်နေတာပေါ့
အဲ2015ရွေးကောက်ပွဲဝင်ဖို့တော့ကျွန်တော်အကုန်လုံးပြင်ဆင်ထားပါတယ်ဒါကြောင့်မအခုကနေအကုန်လုံးမှကျွန်တော်တတ်နိုင်သလောက်စီယုံကြီးဆင်းနေပါတယ
်ဟုတ်ကဲ့ဟိုဆိုတော့ဒါကချင်ပြည်နယ်တခုတည်းမှာပဲဝင်ရှင်ပြိုင်မှာပေါ့ဒီကချင်ဒီမိုကရက်တစ်ပါတီအနေနဲ
့အဲအခုလက်ရှိအခြေအနေမှာတော့ကချင်ပြည်နယ်မှာပဲကျွန်တော်မြို့နေ18မြို့နေရှိတယ်ဒီမှာတတ်နိုင်သလောက်ကျွန်တော်ဝင်ဖို့တော့အစီအစဉ်လုပ်ထားပါတယ
်ဟုတ်ကဲ့ဆိုတော့အခုအစိုးရနဲ့ဒီတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေ KIA အပါအဝင်ပေါ့နော်ဟိုညဉ့်ညဉ့်ဆွေးနွေးပွဲတွေကလည်းတော်တော်လေးရှင်းပြလောက်လာတာအခုနောက်ပိုင်းမှာရှိတယ်ဒါပေမဲ့လည်းဒီကြားထဲမှာအဆင်မပြေမှုတွေရှိတော့ อ๋อဒီပြေလုံးအပြစ်ခရရဆဲရေးဆိုတော့တဘောတင်ချက်ကမရနိုင်သေးဘူးဖြစ်နေတယ်ပေါ့နော်ဆိုတော့အခုလက်ရှိအနေထားမှာဆိုရင်ကိုပဲကရင်ရင်နဲ့ဗမာစုဟာဂျာထဲမှာလည်းဂျူဂျာတိုက်ပွဲတွေကဆက်ဖြစ်နေသေးတယ်တစ်ဖက်မှာညဉ့်ညိုင်းဆွေးနွေးတဲ့ဂျာတွေကတစ်ဖက်မှာတိုက်ပွဲတွေကဖြစ်နေတယ်ဆိုတော့အဲ့ဒီအခုလက်ရှိအနေထားရောဘယ်လိုရှိလဲဗ
ျအဓိကတော့ဒီ ceasefire လုပ်တဲ့နေရာမှာတော့နိုင်ငံကြီးဆွေးနွေးမှုပေါ်မှာမဟုတ်သေးတယ်နိုင်ငံကြီးဆွေးနွေးမှုမရှိဘူးဆိုရင်တော့ ceasefire လုပ်ဖို့တော့အချိန်ကြီးအခက်အခဲရှိနေတော့တွေ့နေရတယ်ဒါကြောင့်အဓိကတော့နိုင်ငံရေးပြဿနာဖြေရှင်းဖို့တဘောတူရလိမ့်မယ်ဒါမှလည်း KIO ရောတခြားတရင်သားလက်နက်ကန်အဖွဲ့အစည်းတွေပါဒီဟာကိုလိုလားနေတယ်ဒါကြောင့်အဓိကတော့နိုင်ငံရေးဆွေးနွေးမှုပုံမှန်မှုတည်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ကချင် KIA နဲ့မြန်မာအစိုးရနဲ့ဆွေးနွေးပွဲညီညွတ်ဆွေးနွေးပွဲတွေလုပ်နေတာရှိတယ် KIA ရောလက်နက်ကန်အဖွဲ့အစည်းကိုဒါပေမဲ့ဦးကမ္ဘာအောင်ခန်းတို့လိုနိုင်ငံရေးပါတီတွေရှိတယ်ဒေါက်တာတူကြတို့လိုနိုင်ငံရေးပါတီတွေရှိတယ်အဲ့ဒီလူတွေကရောအခုသွားနေတဲ့ညီညာရေးဆွေးနွေးမှုတွေပေါ့ကချင်နဲ့ကရင်နဲ့မြန်မာအစိုးရနဲ့လုပ်နေတဲ့ညီညာရေးဆွေးနွေးမှုတွေပေါ့ဘယ်လိုမြင်တယ်လဲဘယ်လိုသဘောထားရှိလဲ
အဓိကကတော့ကျွန်တော်ဒီငင်းချမ်းကြီးလုပ်တဲ့အချိန်မှာငင်းချမ်းကြီးလက်နက်ဒီ ceasefire တစ်ခုထဲလုပ်လို့မရပါဘူးအဓိကတော့နိုင်ငံရေးဆွေးနွေးမှုလုပ်ရမယ်တဘောတူညီမှုနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့တဘောတူညီမှုရမှာလဲငင်းချမ်းကြီးဖြစ်လာမယ်ဒါကြောင့်အဓိကတော့နိုင်ငံရေးဆွေးနွေးမှုလုပ်မှာပဲအဲဒီဟာကိုလက်ခံမှာပဲဒီဟာအဲ ceasefire ဖြစ်လာမယ်လို့ကျွန်တော်ကဒီလိုပဲမြင်ပါတယ
်ဆွေးနွေးမှုတွေကဘာကြောင့်ဒီလောက်ကြာနေရတာလဲနိုင်ငံရေးဆွေးနွေးမှုဖြစ်ဖို့တော့လိုတယ်ပေါ့နော်ဒါကိုလည်းနှစ်ဖက်စလုံးကပြောနေတာကျွန်တော်တို့ကြားနေတာပဲကင်ဘက်ကလည်းပြောတယ်မြန်မာဆွေးဘက်ကလည်းပြောတယ်တောင်းတစ်ယောက်ယုံကြည်မှုတည်ဆောက်အောင်မယ်ဆိုတော့ဒါလည်းသူတို့ယုံကြည်မှုတည်ဆောက်တဲ့ကာလကလည်းတော်တော်ကြာလာပြီသူတို့လုပ်လာဘာတွေများလိုအပ်လို့ဒီလောက်ထိဖြစ်နေဘယ်လိုမြင်လဲကုကမောင်ခန်းနေလဲ
အတိအကျတော့ဒီမှာအဲသူတို့သဘောတူညီမှုနှစ်ဖက်ကနေညှိနှိုင်းနေတဲ့အခြေအနေမျိုးတွေ့မြင်နေရပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနှစ်ဖက်ကနေတောင်းဆိုနေတဲ့အချက်လက်တွေကဒီနှစ်ဖက်စလုံးအဲသဘောတူညီမှုမရသေးဘူး။ဒါကြောင့်နှစ်ဖက်စလုံးသဘောတူညီမှုရတဲ့အချိန်မှမှငြိမ်းချမ်းရေးကဆွေးနွေးမှုဖြစ်လာမယ်လို့ကျွန်တော်ကဒီလိုမြင်ပါတယ
်။ Okay ဆိုတော့ဦးကမ္ဘာအောင်ခန်းတို့လိုနိုင်ငံရေးပါတီတွေကဝင်ပြီးတော့ပါတင်သလားအခုငြိမ်းချမ်းရေးဆွေးနွေးပွဲလုပ်နေတဲ့နေရာမှာသဘောကလူထုအခြေပြုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလက်နက်ကိုင်အဖွဲ့အစည်းတွေပေါ့နော်သူတို့ကန္ဓာဆောင်ကပါဝင်မှုရှိဖို့လိုမလား
အဲအကုန်လုံးတော့ဒီ civil society ဒီလူမှုအခြေပြုအဖွဲ့အစည်းတွေရောနိုင်ငံရေးပါတီတွေရောအကုန်လုံးပါဝင်နိုင်တော့ကောင်းပါတယ်အဲဒါမှလည်းအကုန်လုံးအဲဒီလက်နက်ကိုင်အဖွဲ့အစည်းတွေကိုရောကျွန်တော်ဒီမှာအဖက်ဖက်ကနေကျွန်တော်ကဒီအားပေးတဲ့အခြေအနေမျိုးရှိလာတယ်မယ်ဒါမှမဟုတ်ဘူးဆိုရင်ကျွန်တော်တို့ကတဖက်ကနေပဲအဲဆွေးနွေးမှုလှုပ်လာတယ်ဆိုရင်တော့မကောက်ဘူးဒါကြောင့်အကုန်လုံးကပါတင်တယ်ဒီမှာပါဝင်တင်တယ်လို့ကျွန်တော်အမြင်ပါတယ
်နိုင်ငံရေးဆွေးနွေးပွဲတွေညီညာရေးဆွေးနွေးပွဲတွေလုပ်နေတဲ့တဖက်မှာတိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာဦးကမ္ဘာအောင်ခန်းအနေနဲ့ဘယ်လိုမြင်မိလဲဘယ်လိုသုံးသပ်မိလဲ
အဲတကယ်ဆိုရင်တော့ဒီနိုင်ငံရေးဆွေးနွေးမှုလှုပ်မယ် ceasefire လှုပ်မယ်ဆိုရင်တော့အဲဒီတိုက်ပွဲတွေတော့လျှော့ရမယ်အဓိကတော့ဒီလက်ရှိအစ်အစိုးရဒီလက်ရှိစစ်တပ်အနေနဲ့နောက်ဆုတ်ပေးရမယ်ဒါမှလည်းဒီဘက်ကလက်နက်ကန်အဖွဲ့အစည်းတွေကလည်းဒီဟာကိုလိုလိုလားလားနဲ့ဖြစ်လာမယ်အတိအကျတော့ယုံကြည်မှုရှိလာမယ်ဒါမဟုတ်ဘူးဆိုရင်လက်နက်ကန်တွေကဒီလက်နက်ကန်တွေရောလက်နက်ရှိနေတယ်စစ်တပ်ကလည်းတွားနေဆိုပစ်ခတ်ကြမယ်ဒါကြောင့်အတိအကျတော့ဒီရှေ့တန်းမှာခွာပြီးမှဆုတ်တင်တယ်လို့ကျွန်တော်မြင်ပါတယ်
မြန်မာစစ်တပ်တွေစုတ်သွားတ
ဲ့လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့အခုစစ်တပ်ကလည်းကြည့်ရတာကတော့သူတို့တတိုင်းတာတစ်ခုအထိသူတို့ဘက်ကလည်းအခုဖြစ်နေတဲ့အနေအထားတွေမှာပြင်ပပြားတွေကြောင့်လည်းပါမှာပေါ့နော်ဆိုတော့တစ်ဖက်ကသူတို့မီဒီယာဘက်မှာဟိုဘောကမ်ပိန်းသဘောမျိုးသူတို့ပြောကြဆိုကြတာတွေရှိပေမဲ့တကယ်တကယ်လက်တွေ့မှာသူတို့နည်းနည်းစုတ်သွားပြီးသဘောကအစိုးရဘက်ကပြောတာသူတို့ကစတိုက်တာမဟုတ်ဘူးကချင်ဘက်ကတိုက်တယ်ဆိုပြီးပြောကြတာတွေပါလေဆိုတော့အဲ့လိုမျိုးအပေါ်ဒီမှာရောဒီကချင်လူလူကြားမှာဘလို့အမြင်ရှိတယ်လဲဒါမှမဟုတ်လဲဦးကမ္ဘာအောင်ခန်းတူရဲ့အနေနဲ့ဘလို့မြင်လဲ
အဓိကဒါကြောင့်မို့အဓိကတော့ဒီစစ်တပ်အနေနဲ့နောက်ဆုတ်ပေးရမယ်အခုဖြစ်နေတဲ့အခြေအနေမျိုးကတနိုင်းဘက်ပဲဖြစ်ဖြစ် first brigade ပဲဖြစ်ဖြစ်ဒီရာဝတီအရှိတ်ပဲဖြစ်ဖြစ်အကုန်လုံးထိုးစစ်နဲ့အနီးဆက်ဆုံးဖြစ်နေတယ်ဒါကြောင့်မို့လဲဒီဟာမျိုးစစ်တပ်တွေကတိုးချိတ်နေတယ်ဆိုရင်ယုံကြည်မှုတိဆောက်ခဲ့လိမ့်မယ်ဒါကြောင့်ဒီအားဒီအပတ်လဲပါလိမ့်မယ်အ ceasefire လုပ်ဖို့ကြံ့ကြတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ကြံ့ကြတယ်ဆိုတော့ဒီအဲ့ဒီဘက်ပဲပါပါလိမ့်မယ
်နောက်တစ်ခုကျွန်တော်တို့သိကျင်တာကဒီကချင်ပြည်နယ်ရဲ့ဒီဟိုအခုလက်ရှိဖြစ်နေတဲ့အနေဟိုပေါ့နေထားတယ်မှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုပေါ့နော်အဲ့တော့ဟိုကချင်ပြည်နယ်ကတရုတ်နဲ့နေဆက်ဖြစ်နေတယ်နောက်ပြီးတော့တရုတ်ကုမ္ပဏီတွေကလည်းကချင်ပြည်နယ်ထဲမှာတော်တော်ကိုကြီးကြီးမားမားရင်းနှီးမြှုပ်နှံမှုတွေလုပ်ထားတယ်တရုတ်အစိုးရရဲ့ interest ကလည်းအများကြီးရှိတယ်ပေါ့နော်ဆိုသူတို့ရဲ့ပါဝင်ပတ်သက်မှုကိုဘယ်လိုမြင်လဲ
အဓိကတော့တရုတ်တွေကစီးပွားရေးကိုအဓိကစောင့်ပေးမှလုပ်တယ်သူတို့အကျိုးအမြတ်ရှိမယ်ဆိုဘာမဆိုလုပ်မယ်ဒီဒေသခံရဲ့အကျိုးအမြတ်ကိုဘာမှမကြည့်ဘူးဒေသခံနေလဲဆွေးနွေးမှုလည်းမရှိဘူးဒါကြောင့်ဒီဟာတော့ရေရှည်မှမကောင်းဘူးပေါ့ကျွန်တော်အိမ်နီးနာချင်းလည်းဖြစ်တယ်ကျွန်တော်ကအနေနဲ့တော့ဒီဟာတော့လုံးဝဒါမျိုးပုံစံမျိုးနဲ့တော့မဖြစ်စေချင်ဘူးအဓိကတော့နိုင်ငံကြီးပြည်ပပေါ့သူတို့အနေနဲ့စဉ်းစားရမှာကပြည်သူလူထုတွေနဲ့ဆွေးနွေးပြီးမှစီးပွားရေးတွေကိုလည်းရည်နီမြုံနံမှုကိုလှုပ်သင့်တယ်လို့ကျွန်တော်ကဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့အခုဟိုပြီးခဲ့တဲ့အခါဒီမြေကျင်းသားမှာလှုပ်သွားတဲ့ငင်းချိုင်းဆွေးနွေးပွဲမှာဆိုလို့ရှိရင်ကျွန်တော်လည်းရှိခဲ့တယ်ပေါ့နော်မနစ်ကလှုပ်ခဲ့တဲ့ငင်းချိုင်းဆွေးနွေးပွဲတော့တယောက်ကသူကိုယ်စလဲလွတ်ပြီးတော့လိလာသူအနေနဲ့တက်ရောက်လာတယ်ဆိုတော့အခုနောက်ပိုင်းမှာလည်းမကြသေးခင်ကပဲတရုတ်အစိုးရကပြောတာဒီညဉ့်ညားရေးဆွေးနွေးမှုလုပ်ငန်းတွေမှာသူတို့အနေနဲ့ညဉ့်ညားဖြစ်ပေါ်လာအောင်သူတို့ဘက်ကအရင်လိုမဟုတ်ဘဲနဲ့တထဲဝင်ဝင်သူတို့ကုညီလှုပ်ဆောင်မယ်ဆိုပြီးပြောလာတာရှိအဲ့လိုသဘောထားပြောင်းလာတဲ့အနေထားမှာရောဘယ်လိုမျိုးလဲ
အဲတကယ်လို့အများလုံတော့အဲကျွန်တော်လည်းကြိုးဆိုရမှာပေါ့အဓိကတော့သူ့ရဲ့အကျိုးအမြတ်ပေါ်မှာမူတည်လိုက်မယ်तू အကျိုးမရှိဘူးဆိုတော့လှုပ်လိုက်မယ်မဟုတ်ဘူးအတိကတော့ तू အဲစိတ်ထားမမှန်နဲ့အိနီနာချင်းပြပြနဲ့ तू ကလှုပ်တင်တယ်အဲပါဝင်တယ်ဆိုတော့ကောင်းပါတယ်ကျွန်တော်လည်းကြိုးဆိုပါတယ်အတိကတော့စိတ်ထားမှန်ရမှာပေါ့
ဒါဆိုလို့ရှိရင်အခုဥပမာဆိုကြပါသူဥပမာပေးရမယ်ဆိုလို့ရှိရင်တိတာတဲ့ဥပမာတစ်ခုကတော့မြစ်ဆုံမှာမြစ်ဆုံကိစ္စပေါ့နော်ဆိုလို့ရှိရင်ပြည်သူလူထုကချင်ဒေသခံတွေအပါအဝင်ဗမာပြည်သူလူထုအများစုကဒါကြီးကမတရားသဖြင့်လက်မှတ်ထိုးရင်စစ်ဆိုးရလက်ထက်ကလက်မှတ်ထိုးကြတာဖြစ်တဲ့အတွက်ဒါလူထုတွေဘာမှအကျိုးမရှိဘူးဆိုပြီးဒီစီမံကိန်းကြီးပြတ်ဖို့အတွက်ကမ်ပိန်းလုပ်ကြတော့လောလောဆယ်တော့ရပ်ထားတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကြီးကြီးမားမားကိစ္စကြီးတွေရှိနေတော့တရုတ်အနေနဲ့ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေလည်းအများကြီးဝင်ထားပြီးဆိုတော့သူကတကယ်ငြင်းချမ်းရေးကိုလိုလိုလားလားနဲ့အခုလိုမျိုးပြောလာတာအောင်မဖြစ်နိုင်ဘူးလား
အဓိကငြိမ်းချမ်းရေးကိုလိုလားတာတော့သူ့အနေနဲ့တော့ကောင်းပါတယ်အဲကျွန်တော်နိုင်ငံအတွက်လည်းကောင်းတယ်ငြိမ်းချမ်းရေးဆိုတာတော့အဲရတဲ့နဲ့ဖြစ်တဲ့နဲ့ဒါပေမဲ့သူငြိမ်းချမ်းရေးလုပ်တိုင်းရဲ့သူ့ရဲ့ investment အပေါ်မှာတော့သူကတော့အမြဲတမ်းကြည့်မှာပဲသူလှုပ်လို့မရရင်တော့သူကတော့ရတဲ့နည်းနဲ့လုပ်မယ်လို့ကျွန်တော်ကဒီလိုပဲမြင်ပါတယ်အဲအဓိကကတော့သူ့ရဲ့အဲသူကဒီလူထုတွေနဲ့ဆွေးနွေးမှုလုပ်တင်တယ်ဥပမာမြစ်ဆုံမှာလုပ်မယ်ဆိုလဲကချင်းမြစ်ဆုံရေကသာလုပ်မဲ့ခြေနေမျိုးမှာဆိုလဲကချင်းလူထုတွေနဲ့ဆွေးနွေးတင်တယ်နိုင်ငံတွေနဲ့ဆွေးနွေးတင်တယ်ဒါမှလည်းဖြစ်မှာဒါမှမဟုတ်သူလုပ်ချင်တဲ့ငွေရှိတိုင်းလုပ်မယ်ရာချီတိုင်းလုပ်မယ်ဆိုရင်အနာဂတ်အတွက်မကောင်းတဲ့လက္ခဏာကိုကျွန်တော်ဒီလိုပဲမြင်ပါတယ
်ကချင်ပြည်ကတော့ဘယ်လိုပဲဖြစ်ဖြစ်တရုတ်နဲ့နယ်စပ်လည်းဖြစ်နေတော့တရုတ်ရဲ့စီးပွားအင်ထရက်စ်တွေလည်းအများကြီးရှိနေတော့တရုတ်ပြည်နဲ့တော့ကင်းလို့တော့ရမယ်မထင်ဘူးအနာဂတ်မှာတော့အဲ့ဒါဘယ်လိုမြင်လဲအနာဂတ်မှာတဘောကဥကမ္ဘာအောင်ခန်းတို့ဒီကဘာမှအနိုင်ရပြီကချင်းလွတ်တော်ရဲ့ရောက်သားပြီဆိုရင်တရုတ်နဲ့ကိစ္စတွေတဘောကစီးပွားရေးကိစ္စပဲဖြစ်ဖြစ်စီးရေးရပဲဖြစ်ဖြစ်နေဆက်ရေးရကိစ္စပဲဖြစ်အဲ့ပြဿနာတွေကရှိနေမှာပဲလေတောက်လျှောက်အဲ့ဒါကိုဘယ်လိုကင်တွေဖြစ်ရှင်းမလဲသူကအရင်အင်အားကြီးတဲ့ခါကျတော့
အထီးကတော့သူစိတ်ထားမှန်မှန်နဲ့နိုင်ငံအဲဒီမိတ်ဆွေကောင်းပီတာဆိုတာနဲ့ဆက်ဆံတင်တယ်ကျွန်တော်အဲဒီကြီးတယ်ငေးတာဒါကိုမကြည့်ပဲနဲ့ကျွန်တော်အိန္ဒိနာချင်းအမြဲတမ်းတော့ဆက်ဆံနေရမှာစီးပွားရေးရရောဒီလူမှုရေးအရာရောဆက်ဆံရမယ်ကျွန်တော်ကချင်းနေဆိုရင်လည်းတရုတ်ပြည်မှာရှိတယ်အများတန်းတော့ကုလူဆက်ဆံရမယ်ဒါပေမဲ့ဘာဖြစ်ဖြစ်နိုင်ငံတနိုင်ငံဒေတာတစ်ခုရဲ့အခြေအနေကိုတော့သူကတော့လေးစားရမယ်ဒါမှလည်းကျွန်တော်ဆက်ဆံတဲ့နေရာမှာကောင်းမှုနဲ့ဆက်ဆံမျိုးဖြစ်လာမယ်လို့ကျွန်တော်ဒီလိုမြင်ပါတယ
်ဟုတ်ကဲ့ဥက္ကမအောင်ခံကုလူဖြစ်ပြီးရဲကျေးဇူးအများကြီးတင်ပ
ါကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်း